Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ2ရက်ဗုဒ္ဓဟူးနေ့ညနေ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါရှင်အခုညနေခင်းအစီအစဉ်တွေတောင်းယူပါမယ
်ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားအတွက် American ရန်သူမော့တဲ့အကြောင်းနိုင်ငံခြားရေး University လက်ဆန်းကပြောဆိုလိုက်ပါတယ်ဗနီဇွဲလားနိုင်ငံမှာအာဏာပိုင်တွေဖမ်းဆီးလိုက်တဲ့အတိုက်ခံခေါင်းဆောင်နှစ်ယောက်ရဲ့လုံခြုံရေးကျန်းမာရေးအတွက်သမ္မတနီကိုလတ်စ်မာတူကိုလည်းတာဝန်ရှိရအကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိမ်းထိုင်တဲ့သူကြီးညာပြီးသွားမှာပ
ါအခုညနေပိုင်းသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြမငင်းချမ်းရေးလုပ်ငန်းစဉ်အတွက်27ရာစုပင်လုံတတ်ရခြင်းအစည်းအဝေးပြင်ဆင်ရေးညှိနှိုင်းဖို့ဒီကနေ့အလွတ်သဘောတွေ့ဆုံဖို့ရှိတာမှာဘာတွေဆွေးနွေးကြမှာပါလဲ
အဓိကတော့ဒီနိုင်ငံရေးပါစီရေးဆိုင်ရာဒီမှာဖြစ်ပါတယ်အနေအပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲပုံစံကိုသုံးမွေးဆိုင်တွေ့ဆုံဆွေးနွေးပွဲပုံစံဖြစ်စေချင်တယ်ပေါ့နော်ကျွန်တော်တို့ဘက်ကဆိုပြီးဆိုင်ပါရှိတယ်
။အပြည့်ရဆက်ရေးလက်မှတ်မထိုးရသေးတဲ့အဖွဲ့၅ဖွဲ့ကိုယ်စားလှယ် DPN ရဲ့ပြောခွင့်ရသူပြောပြချက်နဲ့အတူအပြည့်စုံနားဆင်နိုင်ပါတယ်။အဲဒီနောက်မြန်မာပြည်ကရာသီတုပ်ကွေး H1N1 virus ပိုးမကူဆက်အောင်နေဆက်အဝင်ထွက်ဂိတ်တွေမှာထိုင်းကျန်းမာရေးဦးစီးဌာနကကျန်းမာရေးစစ်ဆေးမှုတွေစတင်နေပါတယ်။ကမ္ဘာအစင်ရေဆုံးစီးဝင်ဖြစ်စေမြန်မာနိုင်ငံမှာတက်ကြီးရွယ်ဦးတွေများလာသလောက်လက်ခံဆန်းစပ်မှုအားနည်းနေတဲ့အခြေအနေနဲ့အတူသမ္မတ Trump ရဲ့6လတက်တန်းတွေပြသနာအတော်များများရင်ဆိုင်ခဲ့ရတဲ့အိမ်ဘျူရိုကိုတက်မတော်အငိမ့်စာဘိုလ်ချုပ်ကြီးကဘလူကင်တွေပြုပြင်မလဲဆိုတာတွေနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပါမယ်ရှင
်မြောက်ကိုရီးယားပက်ထိန်တက်မစ်ဆိုင်းတုံးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဟန်တားနိုင်ရေးအမေရိကန်သမ္မတအင်ဘျူရိုကနီလန်ပေါင်းစုံကိုစဉ်းစားနေချိန်မှာပဲမြောက်ကိုရီးယားအတွက်အမေရိကန်ကရန်သူမဟုတ်ကြောင်းနိုင်ငံခြားရေး University လက်ဆန်းကပြောဆိုလိုက်ပါတယ်
And we're trying to convey to the North Koreans, we are not your enemy, we're not your threat, but you are presenting an unacceptable threat to us.
မြောက်ကိုရီးယား American ပြည်သူရဲ့ရန်သူမဟုတ်ဘူးဆိုတာကိုပြောချလို့ကြောင်းဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့ American ကလက်မခံနိုင်လောက်တဲ့ချင်းချောက်မှုမျိုးတွေရှိနေတဲ့အတွက်တုံ့ပြန်သွားမှာဖြစ်တဲ့ကြောင်းမနေ့ကရှက်ရှက်ပပနိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာဝန်ကြီးတေလာဆန်ကပြောဆိုသွားတာပါAmerican အနေနဲ့တွဲဆုံဆွေးနွေးဖို့ဆန္ဒရှိတယ်ဆိုတော့ကိုတချင်ချင်းမှာမြောက်ကိုရီးယားကသဘောပေါက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားကတချင်းချင်းပထိန်တက်မစ်ဆိုင်းတုံးတွေဆက်လက်ဆန်းသတ်နေတာ American ရဲ့ချင်းကမှုတွေကိုလက်မခံတဲ့လက္ခဏာဖြစ်အကဲခတ်တွေယူဆနေပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ American ဥပဒေရေးလွှတ်တော်အမတ်တွေကြားမှာလည်းစိတ်မရှိနိုင်ပဲဖြစ်လာနေကြပါတယ်မြောက်ကိုရီးယားနဲ့စစ်မှတ်ဖြစ်ပွားခဲ့ရင်ဒေသတွင်းမှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကျင်းပနိုင်ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားဖို့ကဒီနည်းပဲကြံကောင်းကြံနိုင်တော့တယ်လို့လည်းတယ်လီဂရမ်လက်နက်ကိုက်တပ်ဖွဲ့များကြီးကကော်မတီဖွဲ့ဝင်လင်းစည်းကရန်ကပြောဆိုခဲ့တာပါအမေရိကန်ကိုတိုက်ချင်းပြပထိတ်တက်မစ်ဆိုင်းတုံးနဲ့တိုက်ခိုက်ဖို့စပီကျိုးပန်းနေမယ်ဆိုရင်တော့မြောက်ကိုရီးယားနဲ့စစ်ပစ်တော့မယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ကြောင်းလည်းအမေရိကန်ရုပ်သံ NBC နဲ့အစောပိုင်းမေးမြန်းခန်းတစ်ခုတွင်တယ်လီဂရမ်မှာကရန်ကပြောဆိုသွားပါတယ်
အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့မနစ်အင်ကာနစ်ကသတင်းစာရှင်းလင်းပွဲကိုဝင်ကြီး Rex Tillerson တက်ရောက်ခဲ့ပြီးမြောက်ကိုရီးယား၊ဗင်နီဇွဲလားတရုတ်အရှိအလယ်ပိုင်းရုရှားနဲ့ယူကရိန်းတို့နဲ့ပတ်သက်ပြီးအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုရှင်းလင်းပြောကြားခဲ့ပါတယ်။နိုင်ငံသားဝင်ကြီးဌာနရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲကိုဝင်ကြီး Tillerson ရုတ်တရက်တက်ရောက်ခဲ့တာကြောင့်သတင်းထုတ်တီချာမှာတန်အံ့တော်ဖြစ်ခဲ့ကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံတွင်းကအမေရိကန်တန်ဝန်တန်းအများအပြားရှော့ချဖို့အမိန့်ပေးခဲ့ပြီးတဲ့နောက်အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကသူ့အနေနဲ့ရုရှားနိုင်ငံသားရေးဝန်ကြီးကိုနှစ်နိုင်ငံဆက်ဆံရေးဟာဆိုးဝါးနေတဲ့အကြောင်းပို့ပြီးတော့ဆိုးဝါးလာနိုင်တယ်လို့အကြင်ကြီးသတိပေးခဲ့ပေမဲ့သူတို့ဘက်ကလုံလိုက်တာလို့ပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်လွှတ်တော်မှတခဲနဲ့ထောက်ခံအတည်ပြုခဲ့ကြတဲ့ရုရှားဘော်တန်ခပိတ်ဆို့မှုသစ်တွေကသူ့အမြင်မှာတော့အထောက်အကူမဖြစ်ဘူးလို့လည်းဝန်ကြီးတေလာဆန်ကပြောပါတယ်။တန်ခပိတ်ဆို့မှုချဖို့လွှတ်တော်ဘက်ကဆောင်ရွက်ချက်နဲ့သူတို့လုံပုံလုံနီးကိုသမရအနေနဲ့ရောသူ့အနေနဲ့ရောသိပ်ပြီးသဘောမတွေ့ဘူးလို့လည်းဝန်ကြီးတေလာဆန်ကပြောပါတယ်။ဒါပေမဲ့လွှတ်တော်မှာတခင်းနဲ့အတီးပြုတ်ထားတဲ့ဥပဒေချမ်းကိုသမရအနေနဲ့ဥပဒေအဖြစ်လက်မှတ်ထိုးအတီးပြုတ်မှာဖြစ်ပြီးဒီဥပဒေနဲ့ပဲရှေ့ဆက်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်။
်ယူအန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်နေတဲ့လုပ်ငန်းတွေပေါ်အာရုံစိုက်နေတဲ့အတွက်ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်စေမဲ့တခြားလိုရက်တွေပေါ်အာရုံစိုက်မှုလျော့ပါလာနေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကပြောလိုက်ပါတယ်။တည်ငြိမ်မှုတွေထိခိုက်စေတဲ့တခြားလိုရက်တွေထဲမှာတော့ပက်တင်တာမစ်ဆိုင်းတုံးအစီအစဉ်အချက်ဘက်ဝါရကိုအားပေးကူညီမှုနဲ့ဆီးရီးယားယေမန်နိုင်ငံတွေကပရစ်ကတ်တွေမှာယူအန်နိုင်ငံရဲ့အခန်းကဏ္ဍတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကထက်သွင်းပြောဆိုသွားခဲ့တာပါ။နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ယူအန်နိုင်ငံအနေနဲ့နျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်အနေနဲ့အီရန်ပေါ်အရေးယူတန်ခတ်ထားတာတွေရှော့ပေါ်ပေးပြီးနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်နေတယ်ဆိုပြီးအမေရိကန်နဲ့အီရန်ထိတ်တဲတာဝန်ရှိသူတွေအပြန်အလှန်ဆွဆွဲနေကြမှာပဲမနေ့တုန်းကနိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးတီလာဆန်ကမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။သဘောတူညီချက်ဟာအမေရိကန်ပြည်သူတွေနဲ့အကျိုးစီးပွားတွေကိုအကာအကွယ်မပေးနိုင်ရင်ဆက်မထားတင်ဘူးလို့လည်းပြောဆိုသွားခဲ့တာပါ။ဒါမှမဟုတ်ဒေါ်နယ်ထရန့်ဆိုရကတော့အီရန်နိုင်ငံဟာသဘောတူညီချက်ကိုလိုက်နာမှုရှိရဲ့အကြောင်းပြီးခဲ့တဲ့လတိုင်းမှာပဲကွန်ဂရက်စ်လွှတ်တော်ကိုအတည်ပြုပြောဆိုထားတာဖြစ်ပြီးရှေ့လာမယ့်စက်တင်ဘာလမှာနောက်တစ်ချိန်အတည်ပြုချက်ပေးရမှာဖြစ်ပါတယ်။ဒါမှမဟုတ်ထရန့်ကတော့သဘောတူညီချက်ဟာအီရန်ပေါ်လက်ရောလွှင့်ရကြတယ်ဆိုပြီးထပ်တလဲဝေဖန်ထားပါတယ်
။ညာကြီးအချိန်မတော်ရဲခါဖမ်းသွားတဲ့ဗနီဇွဲလာအတိုက်ခံခေါင်းဆောင်နှစ်ဦးရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးအတွက်ဗနီဇွဲလာသမ္မတနီကိုလာမာဒူရိုကိုယ်တိုင်မှတာဝန်ရှိတယ်လို့သတ်မှတ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မာဒူရိုအာဏာရှင်ဆိုရရဲ့လောက်ရက်တွေကိုအမေရိကန်ကရှုတ်ချတယ်လို့လည်းမနစ်အင်ကာနီနှောင်းပိုင်းကြီးညာချက်မှာအမေရိကန်သမ္မတကပြောပါတယ်။မစ္စတာလိုပက်စ်နဲ့မစ္စတာလက်စ်မာတို့ဟာအဆိုရရဲ့တရားမဝင်ဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချယ်မရှိချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လီယိုပိုဒိုလိုပက်စ်နဲ့အန်တိုနီယိုလက်စ်မာတို့ကိုသူတို့အိမ်တွေထဲကနေထောက်လှမ်းရေးသမားတွေကဆွဲထုတ်သွားပြီးကားနဲ့ပြင်ခေါ်သွားတာကို Twitter လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။သူတို့နှစ်ဦးကအရင်နိုင်ငံကြီးလှုပ်ရှားမှုတွေကြောင့်နေအိမ်အကျဉ်းချုပ်ချခံနေရသူတွေပါဗနီဇွဲလာအထက်ခံခေါင်းဆောင်တွေဖြစ်တဲ့လိုပက်နဲ့လက်စ်မာတို့နှစ်ဦးကထွက်ပြေးဖို့ကြံစည်နေကြတာလို့လဲထောက်လှမ်းရေးအရင်းမြစ်တွေကသတိပေးခဲ့တဲ့အကြောင်းဗနီဇွဲလာတရားရုံးချုပ်ကပြောပါတယ်။ဒါ့အပြင်သူတို့ကသမ္မတမာဒူရိုအစိုးရကိုဆန့်ကျင်ရေးဆန္ဒပြသူတွေကိုလှုံ့ဆော်တဲ့အနေနဲ့မီဒီယာတွေကိုကြေညာချက်တွေထုတ်ပေးခဲ့ကြတယ်လို့နိုင်ငံကြီးစည်းရုံးလှုပ်ရှားမှုတွေလုပ်ခဲ့ပြီးနေအိမ်အကျဉ်းချုပ်စီမင်းစည်းကမ်းသတ်မှတ်ချက်တွေကိုချိုးဖောက်တယ်လို့လဲတရားရုံးကပြောဆိုထားပါတယ်ရှင်။
ယူအေဗီကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ရလိုင်းဒိုမီတာ19 kHz 1556လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကတန်မြန်မာဘာသာစစ်စစ်ရဲ့အင်ကာနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြည့်ကြနေပါတယ်ပေါ်လုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ပဲမြောက်အတ္တန္တိတ်စာချုပ်ဖွဲ့ NATO ရဲ့ရင်းနှီးတစ်ခုတက်ခတ်ခံခဲ့ရပြီးထိခိုက်ဒေဆမှုတွေရှိခဲ့တဲ့အကြောင်း NATO စစ်ပစံတောင်ဝင်ရှိသူတွေအတည်ပြုပြောဆိုလိုက်ပါတယ်။နောက်ထပ်သတင်းချက်လက်တွေရရှိဖို့အမြန်ဆုံးကြိုးစားနေတဲ့အကြောင်းနဲ့တင့်တော်တဲ့အချိန်မှာသတင်းထုတ်ပြန်ပေးသွားမယ့်အကြောင်းကပူးမြို့တော်မှာရှိတဲ့ NATO မှာမိရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတက်ဖွဲ့လိုက်ပတ်လာတဲ့ရင်းနှီးဟာကန္တာမြို့ကနေဖြတ်တန်းပြီးလေစစ်ကိုသွားနေတဲ့အချိန်မှာပဲအတိခံကာဗွန်ခွင်တက်ခတ်ခံခဲ့ရတာဖြစ်တဲ့အကြောင်းပြည်နယ်စုရဲ့ကြီးညာချက်မှာဖော်ပြထားပါတကယ်မို့ကြောင့်ကားစင်ထိခိုက်ပျက်စီးကြောင်းပြောပေမဲ့လည်းအသေးစိတ်ကိုပြောဆိုလာမျိုးတော့မရှိပါဘူးကိုရံတွေ့ရသူတွေနဲ့ဒေသခံတွေကတော့ပြင်းထန်တဲ့ပေါက်ကွဲမှုကြောင့်သိချေတန်ရသူတွေရှိကြောင်းပြောဆိုခဲ့ပေမဲ့ကိန်းကနဲအတိအကျကိုတော့လက်တလုံးမသိရသေးပါဘူးနေတိုးရင်နဲ့တက်ခတ်ခံရတဲ့အချင်းကအနည်းနဲ့မှအရသားတွေရှိနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်တာလီဘန်တွေကတော့တော်လန်ပုံကံမှုတွေစခဲ့ရာကန္ဓာမြို့ကကာဗွန်ခွဲတက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်
အမေရိကန်ပြည်ထောင်စုအတွင်းတရုတ်ရဲ့တင်ပို့ကုန်တွေအပေါ်ကုန်သွယ်ရေးအတားအဆီးတွေနဲ့သွင်းကုန်ခွန်ကောက်ခံခြင်းတို့အဆောင်ရွက်လာနိုင်စေမဲ့အစည်းအဝေးတစ်ခုကိုလုပ်ရေးမလုပ်ရေးအမေရိကန်အစိုးရကစဉ်းစားသုံးသပ်နေပါတယ်အမေရိကန်ရဲ့1984ခုနှစ်ကုန်သွယ်ရေးဥပဒေနဲ့အညီတရုတ်ရဲ့ကုန်သွယ်ရေးလုပ်ပုံကိုင်မှုတွေကိုစပြီးစစ်ဆေးဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော် Robert Lighthizer ကိုသမ္မတ Trump ကညွှန်ကြားမယ်လို့အမေရိကန်သတင်းတွေမှာဖော်ပြပါတယ်ဒီစီစဉ်ကတော့နိုင်ငံခြားတိုင်းပြည်တွေရဲ့မမျှတတဲ့ကုန်သွယ်ရေးလုံခြုံရေးဟန်တွေကနေအမေရိကန်ကုန်ထုတ်လုပ်ငန်းတွေကိုကာကွယ်ဖို့ရည်ရွယ်တာဖြစ်ပါတယ်။လာမယ့်ရက်ပိုင်းအတွင်းတရားဝင်ကြေညာချက်ထွက်မယ်ဆိုလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။တရုတ်ကျင့်သုံးနေတဲ့ကုန်သွယ်ရေးလုံခြုံရေးဟန်ကြောင့်အမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်အထိနာစေတယ်လို့အမေရိကန်သမ္မတရဲ့နဲ့သူ့ရဲ့စီးပွားရေးအဖွဲ့ကအရင်တုန်းကတည်းကဆွဆွဲပြောဆိုနေတာပါ။ တရုတ်နောက်ဥရောပနိုင်ငံတွေဟာသူတို့ရဲ့တင်ပို့ကုန်တွေအပေါ်အစိုးရကထောက်ပံ့ပေးနေတာလို့လည်းအမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကစွပ်စွဲပြောဆိုထားပါတယ်ရှင်
ထိုင်းနိုင်ငံမှာ2008ခုနှစ်တုန်းကအစိုးရစံချီဆန္ဒပြပွဲတွေအတွင်းထိခိုက်တိုက်ချင်မှုတွေကြုံရတဲ့အထိနှင်းနေခဲ့တဲ့အတွက်ဝန်ကြီးချုပ်ဟောင်းစွန်ချိုင်းဝန်ဆော့ဝတ်တပေါ်တရားစွဲဆိုထားတဲ့အမှုကိုတရားရုံးကပတ်လပ်ပေးလိုက်ပါတယ်။ရှဝါဝဲလှရှားမှုဖြစ်လူသိများတဲ့အစိုးရစံချီရဲ့လှရှားသူတွေကိုဗန်ကောက်မြို့လွှတ်တော်ဝန်ထမ်းကနေရဲတပ်ဖွဲ့ကမျက်ရည်ရုပ်ပုံးတွေအသုံးပြုပြီးဖယ်ရှားရမှာလူနှုတ်သေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာတွေရခဲ့တာပါ။ဒီလိုရှင်တွေကတော့ဆန္ဒပြသူတွေကိုအင်အားသုံးရှင်းလင်းမှုအမင်ပြခဲ့တဲ့ဝန်ကြီးချုပ်အောင်စွန်ချိုင်းနဲ့ဒုဝန်ကြီးချုပ်ချာပလက်ရောင်ချန်ယူတို့အပြင်ရဲရရှိအောင်တို့ပေါ်အနာအလွဲသုံးစားလုပ်မှုနဲ့တရားစွဲဆိုထားဖြစ်ပါတယ်။ဒါမှမဟုတ်မြေရီဘုံတွေကတိတ်ချေတန်ရလောက်တဲ့အထိပြင်းထန်ကြောင်းဝန်ကြီးချုပ်အောင်နဲ့ကြံမှုတွေတွေမတိခဲ့ကြဘူးဆိုပြီးတရားရုံးချုပ်ကဒီကနေ့ဆုံးဖြတ်လိုက်ကြပါ။တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူတို့အားလုံးအနေနဲ့အပြစ်ဆုံးအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်စနစ်ထိကြာခံရနိုင်ပါတယ်။ဝန်ကြီးချုပ်အောင်စွန်ချိုင်းဟာအရင်ဝန်ကြီးချုပ်အောင်တက်ဆင်ရှင်နာဝတ်ရဲ့ရောက်ဖတ်တော်ဆက်သူဖြစ်ပြီးဝန်ကြီးချုပ်အောင်တက်ဆင်ကတော့2006ခုနှစ်ထိုင်းနိုင်ငံမှာဆင်အာနာတိန်ဖေရှားခံရပေမဲ့ဆင်းရဲကျေးလက်ဒေသတွေမှာတော့ထောက်ခံမှုတွေအားကောင်းနေစေဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်အတွင်းကျင်းပမဲ့8000အရှာဒေတာရင်းဖိုရမ် ARF ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson တက်ရောက်မှာဖြစ်ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်ရေးရေကြောင်းလုံခြုံရေးနဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးတို့ကိုဆွေးနွေးမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုပါတယ်။ဝန်ကြီးတီလာဆန်ကအာဆီယံဒေတာရင်းဖိုရမ်ပြီးမှာတော့ထိုင်းနဲ့မလေးရှားတို့ကိုလည်းခီးဆက်မှာပါ။အရှိတောင်အရှာနိုင်ငံများအသင်းအာဆီယံကကမကထလုပ်တဲ့နှစ်ပတ်လည်ဒေတာရင်းလုံခြုံရေးဆိုင်ရာညီလာခံကိုအမေရိကန်ပြည်ထောင်စုမြောက်ကိုရီးယားတရုတ်ရုရှားတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကအစည်းအဝေးကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးကြမှာပါ။အရေးပါတဲ့နိုင်ငံကြီးတွေပါဝင်တဲ့ရှားရှားပါပါအစည်းအဝေးတစ်ခုဖြစ်ပေမဲ့လည်းအခုအာဆီယံဒေတာရင်းဖိုရမ်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကြောင့်ဖြစ်ရတဲ့တင်းမာမှုတွေကိုရှော့ချနိုင်မဲ့တန်တမာရေးပြည်လည်မှုတော့ရှိလာမှာမဟုတ်ဘူးလို့လည်းသုံးသပ်ထားကြပါတယ်ရှင
်ဗုဒ္ဓဦးနေ့ညနေပိုင်းထိတ်တန့်ရနေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တွေ့ကြေညာပေးခဲ့ကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းသွားတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့27ရာစုပင်လုံတတိယအကြိမ်စီဝေးအတွက်အကျိုးပြင်ဆင်မှုအဖြစ်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ငြိမ်းချမ်းရေးကော်မရှင်ဟာ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအပြင်လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဟာဒီလနှစ်ရက်နေ့မှာထိုင်းနိုင်ငံကိုတောရောက်ပြီး၃ရက်နေ့မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ကငြိမ်းချမ်းရေးဆိုင်ရာအလို့အဖွဲ့ PPWT နဲ့တွဲဆုံမှာဖြစ်တယ်လို့၄ရက်နေ့မှာတော့ NCA ကိုလက်မှတ်ရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့၅ဖွဲ့ရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းမှုဆိုင်ရာကိုယ်စားလှယ်အဖွဲ့ DPN နဲ့တွဲဆုံမှာဖြစ်ပါတယ်ဒီခီးစင်နဲ့ပတ်သက်ပြီးငင်းချေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုပြောပါတဲ့
။လက်ပြအခုလာ၃ရက်နေ့မှာနေကော်မရှင်ရဲ့အဖွဲ့နဲ့ PPWT ပေါ့အမှတ်ရေးထိုးထားတဲ့တန်ခါလုံးတဲ့စပွဲရဲ့တန်ခါအဖွဲ့နဲ့ကျွန်တော်ပြင်နေရ။ပြီးတော့သူတို့လည်းလော်ကီလာမှာသူတို့ဘက်ကလည်းရှင်းလင်းထားတာရှိပြီးအိတ်မချကြမှာကျွန်တော်ကြည့်တယ်မှာအတွင်းမှုပေါ်အစီအစဉ်တွေပြန်ဆောင်မယ်။အဲ့ဒါပြီးရင်တော့ဒီကောင်ကဘူးစီးရီးရဲ့ဒါကလည်းစီးရီးပေါ်ပြီးသွားပြီးတော့ဝေမာဒီရမမာနောက်အကြည့်စက်ပြရပြန်နေကြတာလည်းကိုပြင်ရှင်နေတယ်အဲ့ဒီအတွက်ကျွန်တော်တို့ကသွားတော့အစိုးပြင်ရှင်တဲ့နေရာမျိုးဖြစ်ပါတယ်ဒီနေ့မှာတော့ဒီဒီလည်းအစိုးရှိပါတယ်
ငင်းချဲကော်မရှင်ရဲ့ကိုယ်စားလှယ်အဖွဲ့ကိုကော်မရှင်အတွင်းရေးမှူးအငိမ့်စားဒုတိယဗိုလ်ချုပ်ကြီးခင်စောဦးအကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်တို့ကဥဆောင်သွားရောက်မှာဖြစ်ပါတယ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ရရဲ့ PPWT အဖွဲ့ဝင်ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့ဒီလ၃ရက်နေ့ဆွေးနွေးပွဲမှာနှစ်ဖက်အမြင်သဘောထားဖက်လှယ်ပြီးရေရှည်ဆောင်ရွက်စရာရှိတာတွေကိုညှိနှိုင်းဖို့ဖြစ်ကြောင်းပြောပါတယ
်ဒီကတော့အချိန်များနဲ့နောက်တစ်ခုကတော့ကျွန်တော်တို့အကျိုးအဖြစ်တော့ဒီလေ့ကျင့်တာကျွန်တော်တို့ပို့ပြီးတော့အပြည့်အဝဆောင်တဲ့ဆောင်ရွက်ချက်ရှိတယ်။အဲ့ဒါလေးရှင်းလင်းချဖို့ရှိပါတယ်
NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ဟာဇူလိုင်လတတိယပတ်အတွင်းကနိုင်ငံရေးဆွေးနွေးမှုငင်းချမ်းရေးလုပ်ငန်းစဉ်နဲ့ NCA အကောင့်ထယ်ဖော်မှုအပေါ်ပြန်လည်သုံးသပ်တဲ့အစည်းအဝေးကျင်းပခဲ့ပြီးအဲ့ဒီအချက်တွေကိုလာမယ့်ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးပွဲရှိနေပါတယ် NCA ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့၅ဘွဲ့ရဲ့ DPN ကိုကိုယ်စားလှယ်အဖွဲ့ကတော့သူတို့တင်ပြထားတဲ့အချက်၉ချက်ထဲကမပြီးပြတ်သေးတာတွေကိုဆက်လက်ညှိနှိုင်းမှာဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းစော်ကပြောပါတယ
်အဓိကတော့ဒီနိုင်ငံရေးပါစီရေးဆိုင်ရာဒီမှာဖြစ်ပါတယ်နိုင်ငံရေးပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရေးရှင်းလင်းပုံစံကိုတုံးမွေးဆိုင်ပြည်ဆိုင်ရှင်းလင်းပုံစံဖြစ်စေချင်တယ်ပေါ့နော်ကျွန်တော်တို့ဘက်ကအဆိုပြုထားတာရှိတယ်ဆိုတော့တပိုင်းဆိုင်ရာကိစ္စမှာဆိုရင်လည်းပဲကျွန်တော်တို့နိုင်ငံလုံးတိခရဲ့စီအကြောင်းကိုဆွေးနွေးတတ်မှတ်ပကကြီးညာဖို့နောက်တစ်ချက်ကကြတော့ကျွန်တော်တို့ NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာတိခတိုက်ခိုက်မှု CSA ကိုစောင့်ကြည့်တဲ့ရန်တရားမှာနိုင်ငံတကာရဲ့ပါဝင်မှုကိုအဆိုပြုထားတာရှိပါတယ်အဲ့ဒါလေးကိုကျွန်တော်တို့သဘောတူညီမှုမရသေးဘူးအဲ့ဒါလေးကိုကျော်လွှားနိုင်ဖို့အတွက်ကျွန်တော်တို့ဒီလည်းရှာကြရပေါ့လေနော်အဲ့ဒါကြောင့်အကျိုးညှိနှိုင်းရှင်းလင်းပွဲတွေလုပ်ပြီးတော့မှလာမယ့်တရားဝင်ဆွေးနွေးပွဲမှာအထောက်အပံ့ပြုစေဖို့အတွက်ကျွန်တော်ရည်ရွယ်ပြီးဆွေးနွေးနေခြင်းဖြစ်ပါတယ်
ညင်ကြေးကွန်ဖရင့်နဲ့ DPN အဖွဲ့ဟာဇူလိုင်လ20ရက်နေ့ကချင်းမိုင်မြို့မှာအလွတ်သဘောတကြိမ်ပြည်ဆောင်ခဲ့ပါတယ်တရားဝင်ဆွေးနွေးပွဲကိုတော့လာမယ့်ဩဂုတ်လ5ရက်ကနေ10ရက်နေ့ကြားမှာရန်ကုန်မြို့မှာကျင်းပဖို့ရှိနေပါတယ်ကျုပ်မြန်မာနေဆက်အခြေဆိုင်ဝကချင်ကိုကန့်ပလောင်စတဲ့အဖွဲ့တွေအပါအဝင်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကတော့ NCA ရဲ့ပြင်ပကနေအစိုးရနဲ့နိုင်ငံရေးဆွေးနွေးဖို့တောင်းဆိုထားပြီးအခုချိန်ထိတော့ဆွေးနွေးနိုင်တဲ့အခြေအနေမရှိသေးပါဘူးဒီလ2ရက်နေ့မှာ NCA လက်မှတ်ရေးထိုးထားတဲ့ PPWT နဲ့လက်မှတ်ရေးထိုးသေးတဲ့ DPN အဖွဲ့ဟာချင်းမိုင်မြို့မှာတွေ့ဆုံပြီးနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးတိကျတိုက်ခိုက်မှုရစဲရေးကိုပူးတွဲစောင့်ကြည့်ရင်းနဲ့ရှစ်လုံငန်းစဉ်ကိစ္စရပ်တွေကိုဆွေးနွေးနေပါတယ်။အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအခုလိုတွေ့ဆုံဆွေးနွေးနေချိန်မှာပဲဒေသတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းပူးပေါင်းဆောင်ရွက်တာတွေစတင်နေပါတယ်။ဇူလိုင်လ31ရက်နေ့ကမွန်ပြည်နယ်အတွင်းမှာငင်းချမ်းရေးအထောက်အကူပြုဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ငင်းချမ်းရေးကော်မရှင်အဖွဲ့ဝင်တွေပြည်ထောင်စုအစိုးရပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့ PNLO ကပအိုးအဖွဲ့ကခေါင်းဆောင်တွေကွင်းစင်းလေ့လာတာတွေရှိခဲ့ပါတယ်
ကိုမိုးစောပြပြခဲ့တဲ့မြန်မာငင်းချမ်းရေးဆွေးနွေးပွဲကနေအခုရာသီတုတ်ကွေး H1N1 ဘက်ကိုလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံမှာဖြစ်နေတဲ့ရာသီတုတ်ကွေး H1N1 virus ကြောင့်လူဦးဆယ်ဦးကျော်သေဆုံးခဲ့ပြီးဖြစ်တာကြောင့်ထိုင်းနိုင်ငံဘက်ကကူးစက်မလာစေရေးထိုင်းနိုင်ငံဘက်ကကြိုတင်ကာကွယ်ဟန်တာမှုတွေစတင်ဆောင်ရွက်နေပါတယ်။နေ့စဉ်လူတွေထောင်နဲ့ချီပြီးဝင်ထွက်သွားလာနေတဲ့ထိုင်းမြန်မာနယ်စပ်ကမြဝတီမဲဆောက်ချစ်ကြည်ရေးတရာမှာမြန်မာဘက်ကဝင်ရောက်လာသူတွေကိုထိုင်းကျန်းမာရေးဦးစီးဌာနကကျန်းမာရေးဆိုင်ရာတွေစမ်းသပ်စစ်ဆေးနေတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရှင်။
မြန်မာပြည်သားအများစုရဲ့ဝင်ပေါက်ထပေါက်ကြီးဖြစ်တဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာထိုင်းကျန်းမာရေးဌာနကနေဦးစီးပြီးမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ရာသီတုတ်ကွေး H1N1 ရောဂါပိုးတွေကိုထိုင်းနိုင်ငံဘက်ကကူးစက်လာနိုင်တဲ့အန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့ဩဂုတ်လ2ရက်နေ့ကစပြီးစတင်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်။နေ့စဉ်ထောင်ထဲချီပြီးတွာလာနေတဲ့နယ်စပ်တံတားဖိတ်မှာကျန်းမာရေးဝန်ထမ်းတွေဦးစီးပြီးထိုင်းနိုင်ငံဘက်ကစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းမြန်မာပြည်သားတို့ကပြောပြပါတယ်
။ထိုင်းကမှဌာနအုပ်ရိုးစပ်ရောပလမနေရောဒီနေ့မှသူတို့အဒီနှာခေါင်းကြီးတွေဝင်တယ်။နောက်မတင်လာတဲ့လူတွေပါတချို့ကမှကြီးရလာတဲ့လူတွေဖြစ်လာမှာ။တချို့နှာခေါင်းကြီးကလာတဲ့လူတွေသူတို့ကြည့်ရတချို့ကအမေနေနေနေနဲ့မတင်လာဘူးသူကြီးသူတို့အဲ့ဒါအခုတိုင်းကြည့်ရနောက်နှာခေါင်းတွေမှာသူတိုင်းကြည့်ရတယ်။ဟိုသူတို့လည်းနေဟိုလူကတော့ဘောင်ပြက်လူတွေကနှာခေါင်းကြီးနဲ့ပိတ်ထားတဲ့လူတွေဖြစ်လာတယ်ကွာ။ထိုင်းကတော့သူကဆင်းလို့ပေါ်သူကတခါတည်းကားရှိတာဟိုလူကတခါတည်းကြာတာတခါတည်းမျိုးတော့ရှင်ပို့မှလို့
မြန်မာနိုင်ငံမှာတော့ဩဂုတ်လ1ရက်နေ့ထိရာသီတုတ်ကွေး H1N1 ကြောင့်သေဆုံးသူ12ဦးထိရှိသွားပြီဖြစ်တယ်လို့ယောဂါပိုးကူးစက်ခံရသူ86ဦးရှိသွားပြီဖြစ်ပါတယ်။ရင်းထန်တဲ့အဆုတ်ရောင်ယောဂါနဲ့ဆေးရုံတက်နေရသူ245ယောက်ရှိနေတယ်ဆိုပြီးမြန်မာနိုင်ငံပြည်သူ့ကျန်းမာရေးဦးစီးဌာနကအတည်ပြုထားပါတယ်။ထိုင်းမြန်မာနယ်စပ်မှာတော့ပြည်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းပိုင်းဘက်ကနေတုတ်ကွေးကာကွယ်ဆေးတွေလာရောက်ထိုးနေကြတာကြောင့်မဲဆောက်မြို့ကနိုင်ငံတကာပုဂ္ဂလိကဆေးရုံကြီးမှာတော့ဆေးဝါးတွေပြက်လက်မှုတွေတောင်ဖြစ်သွားပါတယ်။အခုအခါမှာတော့ထိုင်းနိုင်ငံဘက်ကကြိုတင်ကာကွယ်တဲ့အနေနဲ့ရှစ်ပြောင်းလုပ်သမားတွေကိုကျန်းမာရေးရစစ်ဆေးမှုတွေစတင်လုပ်ခဲ့တာဖြစ်ပါတယ်ရှင်။
မအေးအေးမှပြောပြသွားတာပါရှင်။အခုတော့တက်ကြီးရွယ်ဦးတွေအပေါ်မှာစောင့်ရှောက်မှုအားနည်းနေတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ကမ္ဘာအစင်းရဲဆုံးနိုင်ငံတွေနဲ့ပါဝင်နေတဲ့မြန်မာနိုင်ငံမှာတက်ကြီးရွယ်ဦးတွေများလာတာနဲ့အမျှသူတို့ကိုလက်ခံစောင့်ရှောက်ဖို့ကလည်းကောင်းခဲစရာဖြစ်လာနေတာပါ။မ မြန်မာနိုင်ငံမြို့ကြီးတွေကလမ်းမာတွေပေါ်မှာတောင်ရံစားတောင်နေကြရတဲ့တက်ကြီးရွယ်ဦးတွေရှိသလိုမိသားစုကလမ်းဘေးမှာစွန့်ပစ်သွားလို့ဘိုးဘွားရိတ်သားကိုရောက်လာတဲ့သူတွေလည်းမနေပါဘူး။NLD
အစိုးရစံပါကိုအခြေခံပြီးနန်းလောင်ကပြောပြပေးမှာပါရှင်။ကိုရပိုင်းလေဖြတ်သွားပြီးစကားကောင်းကောင်းမပြောနိုင်တော့တဲ့ဒေါ်တင်လိုင်ဟာသူ့သားသမီးတွေလမ်းဘေးမှာလာပြီးတော့စွန့်ပစ်ခံထားရတဲ့သူဖြစ်ပါတယ်။လမ်းဘေးမှာလဲနေတဲ့အသက်85နှစ်အရွယ်ဒေါ်တင်လိုင်ကိုတစင်းတယောက်ကသနာပြီးရန်ကုန်မြို့စုံကစီးစာရိတ်ဘိုးဘွားရိတ်သားကိုလာပို့ပေးခဲ့တာပါ။ဘိုးဘွားရိတ်သားသူ့ဥက္ကဋ္ဌဒေါ ဖြစ်သွားတဲ့အခါမှာတချို့ကြတော့လေအဲဒီလိုမျိုးဆုံးဖြစ်တာတွေပဲဖြစ်လာကြတာပေါ့နော်ဟု
တ်တက်ကြီးရွယ်ဦးတွေအတော်များလာတဲ့စီးရင်နွမ်းပါတဲ့မြန်မာနိုင်ငံမှာဒီလိုအကြောင်းအရာတွေကိုအချိန်ချင်းကြားလာရတာအဆင်မဟုတ်သလိုမြမကျမရဲ့ဆောင်ရှားမှုစနစ်အပေါ်လဲအခက်အခဲတွေပို့ပြီးတော့တိုးလာစေပါတယ်ပေါ်ပေါ်ရိပ်တာမှာခေလုံးနေသူအတော်များများဟာဒေါ်တင်လိုင်လိုပဲမိသားစုဝင်တွေဖြစ်ပေခံရပြီးတဲ့နောက်ပိုင်းမချမ်းမမဖြစ်လာကြတယ်လို့ပေါ်ပေါ်ရိပ်တာဒုက္ခရဒေါ်ခင်မမကပြောပါတယ
်။ဒါဆေးရုံပေါ်မှာလည်းအများကြီးရှိပါတယ်။ဆေးရုံပေါ်မှာလည်းပိုင်ရှင်မဲ့လူနာတွေဆိုတာဒီလိုမျိုးဖြစ်သွားရပါတယ
်။2010မှာစတင်တည်ထောင်ခဲ့တဲ့စီးစာရိပ်ပေါ်ပေါ်ရိပ်တာမှာအသက်90ကျော်အဖိုးဖွား120ကျော်ပြုစုဆောင်ရှောက်ခဲ့တယ်လို့ဒီကိုလာရောက်ခေလုံးဖို့စောင့်ဆိုင်နေသူအယောက်100ကျော်ရှိနေပါတယ်။ရိပ်တာမှာဂရင်တွေနဲ့ကြံ့ညံ့နေတာပါ။နောက်တူကတော့အမိုက်ပုံပေးမှာကားနဲ့လာပြီးပြစ်ချသွားတဲ့အဖွားတူဖြစ်ပြီးသူ့ကိုတွေ့တဲ့အချိန်မှာကြွက်ကြိုက်ထားတဲ့ဒဏ်ရာရင်းနဲ့ပြစ်နေနေတာပါဘိုးဘွားရိတ်တာကိုရောက်လာပြီးလာပိုင်းအကြမ်းမှာပဲသူတေဆုံးသွားပါတယ်တခါတလေမှသူတို့အိတ်ကက်ထဲမှာနာမည်နဲ့အသက်ရေးထားတဲ့ဆောက်ရွက်ပိုင်းကလေးတွေပဲတွေ့ရပြီးဘာမှအမေလို့မရဘူးလို့ဒေါခင်မမကပြောပါတယ်နောက်ထပ်အဖိုးအဖွားတွေကိုစောင့်ရှောက်တဲ့အမေအိမ်ဘိုးဘွားရိတ်တာဆောက်လုပ်ဖို့မြေကွက်လူတန်းသူရုပ်ရှင်တရုတ်ဆောင်ဟောင်းဒေါ်နွဲ့နွဲ့ဆန်းကသူ့ရဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
အဲ့ကြမ်းခက်ခဲတဲ့အမေအဲ့ဒါကြောင့်မင်းသူ့ရဲ့တော့မသေးခင်သူ့နေရတဲ့ဘဝကိုဘုံကြောင်မှနေရူကနေမသေးခင်အကြောင်မှနေရူကနေအဲ့လိုနေရတာကြီးတွေ့လို့အမေကဒါကိုထူထောင်မှဖြစ်မယ်ဆိုအမေကထူထောင်တယ
်ဆယ်စုနှစ်တွေနဲ့ချီစစ်အစိုးရအုပ်ချုပ်မှုကြောင့်ရောစီးပွားရေးတန်ခါပိတ်ဆို့မှုတွေနဲ့တိုင်းရင်းသားပဋိပက္ခတွေကြောင့်မှမြန်မာနိုင်ငံဟာကမ္ဘာအစီအရေးဆုံးနိုင်ငံတစ်နိုင်ငံအဖြစ်ကြားရောက်ခဲ့ပါတယ်မြန်မာနိုင်ငံလက်ရှိလူဦးရေရဲ့900ခန့်နှုန်းဟာအသက်65နှစ်အထက်မှာရှိနေပြီးတော့2050ခုနှစ်မှာ25000ခန့်နှုန်းအထိတိုးလာဖို့ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။စစ်အုပ်ချုပ်မှုကြောင့်နေပေါင်း90ကျော်ကြီးပရင်းနှီးမြှုပ်နှံမှုနှဲပါခဲ့ရတဲ့မြန်မာအကြမ်းမရေးစနစ်ဟာလည်းခက်ခဲခဲရုန်းကန်နေရဆဲပါ။အမိတ်အိမ်ပေါ်ပေါ်ရိတ်တာမှာလာရောက်ခေလုံးနေသူတဦးဖြစ်တဲ့ရုပ်ရှင်တရုတ်ဆောင်ဟောင်းမိုးတီတာမိုးကလည်းအခုလိုရင်ဖွင့်ပါတယ်
။အားလည်းလို့သူကအခုတော်လည်းလေဖြတ်အတဏီလုံးဝအပြိုးဆုံးတော့ခါရ။
မနစ်က NLD ဥဆောင်တဲ့အရက်သားအစိုးရတက်လာပြီးတဲ့နောက်အသက်90ကျော်ရည်အတွဲဆိုပြီးဘိုးဘွားရိတ်တာတစ်ခုကိုသာတီထောင်ပြီးတော့အစိုးရကတလကျက်တောင်ထောက်ပံ့ပါတယ်။စီးပွားရေးအခက်အခဲကြောင့်မြန်မာနိုင်ငံမှာဆွေမျိုးတွေကိုစွန့်ပစ်တာတွေအဖြစ်များလာပါတယ်။မြန်မာနိုင်ငံမှာလူအိုတွေကိုမိသားစုကလက်ခံဆောင်ရှောက်လေးရှိပြီးဘုံကြီးကျောင်းတွေတရားရှင်ကျောင်းတွေမှာလည်းလူအိုတွေကိုလက်ခံထားလေးရှိတာဖြစ်ပါတယ်ရှင်
။နားလောင်ပြောပြသွားတာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းအလှည့်ပေးပါရစေ။အမေရိကန်သမ္မတအင်ဂျူတို့ထိတ်တန့်အကြံပေးအရာရှိတွေရဲ့ဖွဲ့စည်းပုံကိုဒီသတင်းပတ်အတွင်းပြောင်းလဲဖွဲ့စည်းလိုက်ပါတယ်။အမေရိကန်လုံခြုံရေးဝန်ကြီးမရိန်းတပ်ဖွဲ့အငြင်းစားဗိုလ်ချုပ်ကြီးဂျွန်ကယ်လီဟာအင်ဂျူတို့အရာရှိချုပ်အဖြစ်တနင်္လာနေ့မှာစတင်တာဝန်ထမ်းဆောင်ခဲ့တာပါ။မစ္စတာထရန့်သမ္မတတာဝန်ဆယူခဲ့တဲ့လွန်ခဲ့တဲ့6လတာကာလအတွင်းအချိန်အတော်များများမှာအင်ဂျူတို့အတွင်းစီမံခန့်ခွဲရေးအပြင်တခြားပြဿနာအတော်များများကိုရင်ဆိုင်ခဲ့ရတာကြောင့်ဂျွန်ကယ်လီအနေနဲ့သူ့ရဲ့စစ်ဖက်အတွေ့အကြုံတွေကိုအသုံးချပြီးဒီအခြေအနေတွေကိုဘယ်လိုပြုပြင်ကင်တွယ်သွားမလဲဆိုတာကိုထရန့်ကိုထောက်ခံတဲ့သူတွေကဝေဖန်သူတွေကပါစောင့်ကြည့်နေကြတာပါ။ VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါမယ်ရှင်။
လုံငယ်တဲ့သတင်းပတ်တွေအတွင်းအင်မီရောမှာဖျော်ဖျဲပရမရာအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်အခုခါမှာသမရဒေါ်နယ်ထရမ့်မှာဒီအခြေအနေတွေကိုပြောင်းလဲနိုင်ဖို့အငြင်းစားပုံစံကြီးဂျွန်ကယ်လီကိုတာဝန်ပေးလိုက်ပါတယ်
။ We're going to work hard and we're going to make America great again. It's all about
making America. မြန်မာပြည်နောက်ထပ်တစ်ဖန်ပိုပြီးခိုင်မာအားကောင်းလာအောင်အပြည့်အဝကြိုးပမ်းလှုပ်ဆောင်သွားပါမယ်။ ဒါဟာအရေးကြီးဆုံးဖြစ်ပြီးအကောင့်ထဲပေါ်သွားမှာပါ။အ
င်မီရောပြန်ကြားရေးညွှန်ကြားမှုဖြစ်ခဲ့သူအန်တိုနီစကယ်ရာမူချီနဲ့ပြဿနာတက်ခဲ့တဲ့အင်မီရောအရာရှိချုပ်ဟောင်းရိုက်စ်ပရီပတ်စ်နေရာမှာမစ္စတာကယ်လီကိုအစားထိုးခန့်လိုက်ပြီးတဲ့နောက်သူစတင်တာဝန်ယူလိုက်တဲ့နေ့မှာပဲဒီလိုအခြေအနေတွေကိုအဆုံးသတ်ဖို့စကယ်ရာမူချီယာရူကနေဖယ်ရှားခံလိုက်ရပါတယ်။အင်မီရောအရာရှိချုပ်ရဲ့အရေးပါတဲ့အခန်းကဏ္ဍအကြောင်းစာအုပ်ရေးသားခဲ့သူခရစ်ဝစ်ပယ်က
You can't run the White House.The way you run a Manhattan family.
And then I can't be young way, Mitazu, who chose to Lumio, Imbio Winanu, can do a Lumiawa. Take ten champion Ponya, when I told Lana, since Nakayam is Lumi Machidu, the Nai Lungazingo, a counter pole, Padumama, Quiana, Shimino.
Mr. Kelly, yes, and Sanjay, the Block Omium Lesuraha, to Block Tihamu, Sawyer Name Lesura, Pomamu Dilule, Mr. Hu Belgap Yovare.
Every president learns.Often the hard way that you cannot govern effectively.
ဒီလိုရရှိချက်ကိုလုပ်ပိုင်ခွင့်အနာအပြည့်အဝပေးမထားဘဲနဲ့လုပ်ငန်းဆောင်တာတွေအကောင့်ထဲပေါ်ဖို့မဖြစ်နိုင်ဘူးဆိုတာကိုသမားတွေတိုင်းကအချိန်နောက်ကျပြီးမှသိလို့ရှိပါတယ်။အင်ဗျူရဲ့လုပ်ငန်းဆောင်တာတွေအလုံးတွဲအင်ဗျူရရှိချက်ဟာအရေးပါဆုံးဖြစ်ပြီးပိုအရေးကြီးတာကတော့သမားရဲ့မူဝါဒလုပ်ငန်းစဉ်တွေကိုသူ့အနေနဲ့အကောင့်ထဲပေါ်ဆောင်ရွက်ဖို့သမားရဲ့လိုအပ်ချက်တွေနဲ့ပတ်သက်လို့အကြံဉာဏ်ပေးပြောဆိုဖို့ပဲဖြစ်ပါတယ်။
အင်မီရောမှာဖျော်ဖျက်အခြေအနေတွေဖြစ်မနေဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပေမဲ့စတင်တာဝန်ယူရင်6လတာကာလအတွင်းစစ်တမ်းတွေမှာထောက်ခံမှုကျဆင်းလာသလိုရုရှားအရေးနဲ့ပတ်သက်ပြီးတော့လည်းစုံစမ်းစစ်ဆေးမှုတွေကိုရင်ဆိုင်နေရပါတယ်။ဒါပြင် Obama ခဲကျမ်းမာရေးဆော့ချမှုအစီအစဉ်ကိုပယ်ဖျက်ဖို့အထက်လက်တော်မှမဲခွဲရမှာလည်းရှုံးနေခဲ့ပါတယ်။ဒါပေမဲ့သမ္မတကိုထောက်ခံတဲ့သူအများပြားကတော့သူနဲ့အတူဆက်လက်ရပ်တည်နေသေးပါ။သမ္မတကိုထောက်ခံသူတူဦးက
We just need to support President Trump.
သမားကိုစက်ထောက်ပံ့ပေးသွားဖို့လိုပါတယ်။သူတက်နိုင်တာတွေအားလုံးသူလုပ်နေပါတယ်။
Twitter မှာလက်လွတ်စပယ်ရေးသားရတာအပါအဝင်သမားနဲ့ပတ်သက်ပြီး Mr. Kelly အနီးကပ်အကြံပေးနိုင်လိမ့်မယ်လို့ကဲခတ်တွေကသုံးသပ်ပါတယ်။ Virginia တက္ကသိုလ်ကနိုင်ငံရေးအခက်ခဲ Kyle Kondik က
If he could ever sort of discover some tranquility, I suspect that the
public... Chiri go tu ne ne nai nai nin nin kai twen nai me so yin no lu lu ne ne a nei nge po khwin lut la nai me lo tin ma de. Da mae tu tamara tat dan a twin da myo ma phit khe de ba bu.
သမရတက်တန်း6လတာကာလအတွင်းအခက်အခဲတွေရင်ဆိုင်ခဲ့ရပြီးတဲ့နောက်သမရထရမ့်အနေနဲ့အခြေအနေတွေပြုပြင်ပြောင်းလဲဖို့ကြိုးပမ်းတဲ့အနေနဲ့မစ္စတာကယ်လီကိုအင်ဗျူရောအရာရှိချုပ်တာဝန်ထမ်းဆောင်စေခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်အခုလွှင့်နေတဲ့ Dai Yai Radio ထုတ်လွှင့်အစီအစဉ်ကို VO Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အခုအတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia 77ကနေ Dai Yai ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မဲ့ Radio ညပိုင်းအစီအစဉ်တွေမှာတော့လူမှုကျန်းမာရေးဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါရှင်အခုဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ခုညနေပိုင်းအစီအစဉ်အဆုံးသတ်ခဲ့မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်မြကူရဲ့ပက်တင်တက်မစ်ဆိုင်းတုံးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဟန်တန်းနိုင်ရေးအမေရိကန်သမ္မတအင်ဂျီလိုကနီလန်ပေါင်းစုံစဉ်းစားနေချိန်မှာပဲမြကူရဲ့အတွက်အမေရိကန်ရန်သူမဟုတ်ကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားအမေရိကန်ပြည်ထောင်စုရဲ့ရန်သူမဟုတ်ဘူးဆိုတာကိုပြောချလို့လည်းအကြောင်းတော်ရင်မလဲမြောက်ကိုရီးယားအနေနဲ့အမေရိကန်ကလက်မခံနိုင်လောက်တဲ့ချင်းချောက်မှုမျိုးတွေရှိနေတာကြောင့်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းမနေ့တုန်းကရှက်ရှက်ပါပါနိုင်ငံခြားရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာဝန်ကြီးတီလာဆန်ကပြောဆိုသွားတာပါညာကြီးချင်းပြော်ရဲကဖန်သွားတဲ့ဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်တို့ရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးအတွက်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုယ်တိုင်မှတာဝန်ရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်မာဒူရိုအာဏာရှင်ဆိုရရဲ့လုပ်ရက်တွေကိုအမေရိကန်အနေနဲ့ရှုတ်ချကြောင်းလဲမနေ့အင်္ဂါနေ့နောက်ပိုင်းကကြီးညာချက်ထက်မှာအမေရိကန်သမ္မတကပြောဆိုခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့မနေ့ကသတင်းစာရှင်းလင်းပွဲတွင်ဝန်ကြီးရက်စတီလာဆန်ကိုရီးယားတက်ရောက်ခဲ့ပြီးမြောက်ကိုရီးယား၊ဗင်နီဇွဲလားတရုတ်ရှေ့လယ်ပိုင်းရုရှားနဲ့ယူကရိန်းနိုင်ငံရေးရာဝန်နဲ့ပတ်သက်ပြီးအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုရှင်းလင်းပြောကြားသွားပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ဟာရုရှားနိုင်ငံကအမေရိကန်တာဝန်နှန်းတွေကိုအမြောက်အများရှော့ချဖို့အမိန့်ပေးခဲ့ပြီးတဲ့နောက်အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်လို့မင်းမြန်ရမှာတော့ဝန်ကြီးတီလာဆန်ကသူ့အနေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးကိုနိုင်ငံဆက်ဆံရေးရဲ့ဆိုးဝါးလာနေပြီးပုံမဆိုးဝါးလာနေတယ်လို့အချင်းချင်းတတိပေးခဲ့တဲ့ကြားကပဲရုရှားဘက်ကလှုပ်ဆောင်နေတာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့မြောက်အတလန်တိတ်စာချုပ်ဖွဲ့ NATO ရဲ့ရင်တန်းတစ်ခုတက်ခတ်ခံရပြီးတော့ထိခိုက်တိုက်ချေမှုတွေရှိခဲ့တဲ့အကြောင်း NATO စစ်ပစံတောင်ဝင်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်
ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ ဒီညနေအစည်းအဝေးထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOE မြန်မာပိုင်းအစည်းအဝေးအင်တာနက်ဆာမျက်နှာ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်မျိုးပါ။
This program has come to you from the Voice of America, Washington.